Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်အောက်တိုဘာလ17ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ25 40 50တိကျကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့တူပြောပြပေးမှာပါကမ္ဘာကြီးပုံလင်းမှုတိုက်ချက်ရေးမူဝါဒတွေချလောင်းတွန်းအားပေးတဲ့အနေနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာလူပေါင်း1,000ဆန္ဒပြချိန်တက်ခဲ့ကြပါတယ်ထိုင်ဝမ်အနေနဲ့တရုတ်ပြည်မကြီးကိုဘယ်တော့မှဒူးထောက်မှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတကတင်းနှင်းလွင်ရင်းမှာပြောပါတယ်ရွန်ညာဒုက္ခတဲ့စခန်းတွေမှာစစ်သွေးကြွနှိမ်နင်းရေးတွေကိုလှုပ်ဆောင်နေပြီးအခုချိန်ထိဖမ်းဆီးထားသူကအနည်းဆုံး16ဦးရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင
်ဟုတ်ကဲ့ပါရှင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှာတော့ထိုင်းဘက်မှာဖမ်းခံရတဲ့မြန်မာနိုင်ငံသား200လောက်ကိုမြန်မာဘက်ပြန်လည်လွှဲပြောင်းပေးတဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်ဒီနောက်မှာတော့
တောင်ဒီနေတာပါတော့ပြဝင်နေတဲ့သူမယုံဘူးသူပူရအပင်ကြီးပြီးတော့ဒီနေ့ကျွန်တော်တို့ရန်ကုန်မှာပြည်သမားတွေမှာဖြစ်တဲ့ဗိတ်ပြောင်းလို့ခုမှလိုက်ကြည့်ပါလို့ကျွန်တော်တို့ဘယ်လို
ဒေါက်တာတေးစာဆန်းနဲ့ဆွေးနွေးထားတဲ့မြမရေးရာဆွေးနွေးခန်းမှာရှင်မကြခင်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြမဆန်ရသတင်းကောက်နှုတ်ချက်မြမပြည်ကပေးစာနဲ့သတင်းတွေတဲကတုတ္တအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးမှာပါအခုရေဆုံးတော့ထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ဥရောပနိုင်ငံရေးသမားတွေအနေနဲ့ဖန်လုံရင်ဒန်းဝေလျှော့ချာရေးအပါအဝင်ကမ္ဘာကြီးပြည်တွင်းလာမှုအတွက်တည်တည်ချာချာမူဝါဒတွေချလာအောင်တွန်းအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့ဥရုယာရီဆိုင်ရာညီလာခံမတိုင်ခင်ကြီးမားတဲ့ဆန္ဒပြပွဲကိုပြုလုပ်ခဲ့တာဖြစ်ပြီးဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်ကလမ်းမတွေပေါ်မှာလူပေါင်း2000ကျော်လောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အောက်တိုဘာ31ရက်ဂလတ်စကိုမှာကျင်းပမယ့်ကုလသမဂ္ဂဥရုယာရီဆိုင်ရာညီလာခံမတိုင်ခင်အထူးမဆုံးဆန္ဒပြပွဲတစ်ခုဖြစ်လာစေဖို့ရည်ရွယ်ပြီး Greenpeace, Oxfam, ကုန်သွယ်ရေးတမကတွေနဲ့တဘာဝဝင်းကျင်ဆိုင်ရာအပါအဝင် NGO အဖွဲ့ပေါင်း80လောက်ကပြုလုပ်တဲ့ဒီဆန္ဒပြပွဲမှာအသက်ရွယ်ကြီးရင်ဒူရီတမကကလေးငယ်တွေနဲ့မိသားစုပါပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ
်အခု it's really crucial that we all move now becauseI think everyone knows what the problem is, but think of it, the Belgian government...
အခုချိန်တွင်မှခံစားကြရတဲ့တဘာဝဘေးဒဏ်တွေကိုအားလုံးမြင်တွေ့ကြရပြီဖြစ်တဲ့အတွက်တက္ကနာဟာဘာလဲဆိုတာကိုလူတိုင်းသိနေပြီလို့ထင်ပါတယ်။ဒါကြောင့်ဒီကိစ္စကိုအားလုံးပါဝင်လှုပ်ဆောင်ဖို့တကယ့်ကိုအရေးကြီးနေပြီလို့ဆန္ဒပြသူတွေကပြောသွားတာပါ။ရာသီဥတုပြောင်းလဲမှုအတွက်အရေးယူဆောင်ရွက်ဖို့အင်္ဂလိပ်ပြင်သစ်နဲ့ Dutch ဘာသာတွေနဲ့ရေးသားထားတဲ့စာတမ်းတွေကိုကန့်ဆောင်ပြီးကြွေးကြော်ခဲ့ကြတယ်လို့မျိုးတုံးပြောက်ကွယ်လူနိဗာရှာပါတဲ့ငားရီကြားရီဝင်ရုံးစံဝဲဝံပုံတွေပါယူဆောင်ပြီးဆန္ဒပြလာကြတာဖြစ်ပါတယ
်ဤရန်နိုင်ငံတော်လောမှာကျင်းပနေတဲ့ပါလီမန်ရွေးကောက်ပွဲတွေတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ပြီးဆယ်စုနှစ်ပေါင်းများစွာကြုံခဲ့ရတဲ့ပြည်သူ့ဘက်ကတွေရွေးချော်တဲ့စီမံခန့်ခွဲမှုတွေကိုပြန်လည်တည်မှတ်နိုင်လိမ့်မယ်လို့မဲဆန္ဒရှင်တွေမျှော်လင့်နေကြပါပါရွေးကောက်ပွဲကို2022ခုနှစ်တည်းလို့ပို့ရက်သတ်မှတ်ထားပေမဲ့တောင်2019ခုနှစ်နှစ်ကုန်ပိုင်းတုန်းကဘက်ကရက်နဲ့တောင်ပိုင်းပြည်နယ်တွေမှာလူထုအောင်ကြမှုပေါ်ပေါက်ခဲ့တဲ့အခြေအနေကိုထည့်သွင်းစဉ်းစားပြီးအခုလို2021ခုနှစ်မကွန်ခင်မှာကျင်းပဖြစ်သွားတာပါရွေးကောက်ပွဲမှာလူညုံရင်းအင်အား2သိန်းခွဲကျော်ဖြန့်ချထားပြီးအကာအကွယ်ပေးခဲ့ပါတယ်ဒါအပြင်ဆယ်စုနှစ်တွေအတွင်းကာဖျူမိတ်ထုတ်เสียမလို့ပဲရွေးကောက်ပွဲကျင်းပနိုင်ခဲ့တာကလည်းပထမအဦးဆုံးအကြိမ်ဖြစ်ပါတယ်ဒါကအီရတ်မှာမကြသေးခင်နှစ်တွေကစလို့လုံညုံရေးတိုးတက်လာတဲ့သဘောလို့မြင်ကြပါတယ်ဒီရွေးကောက်ပွဲဟာ2003ခုနှစ်အမေရိကန်ဦးဆောင်တဲ့တပ်တွေအီရတ်ကိုဝင်ရောက်တိုက်ခိုက်ပြီးအာနာရှင်ဆရမ်ဟူစိန်ကိုဖျောက်ချခဲ့ပြီးနောက်6ကြိမ်မြောက်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်ရွေးကောက်ပွဲရလာကတော့နောက်နှစ်ရက်အကြာမှာထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ
်အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဘက်ခြမ်းမှာစစ်သေးကြော်လို့တန်မြတ်ရှိသူတွေရဲ့တိုက်ခိုက်မှုတွေနဲ့ပြမထားပြီးတက်ဖြတ်မှုတွေဇက်တိုက်ကျုံနေရတဲ့နောက်မှာအိန္ဒိယရဲတွေရဲ့ဝင်ရောက်စီးနှင်းမှုတွေနဲ့ပတ်သက်ပြီးတော့လူပေါင်းအနည်းဆုံး900လောက်ကိုဖမ်းဆီးထားတယ်လို့ဒေတာအာဏာပိုင်တွေကတင်းငွေနေမှာပြောပါတယ်။ဒီသတင်းပတ်ထဲမှာဒေတာမျိုးရောစရီနဂါမှာဟိန္ဒူ3ဦးနဲ့ဆစ်ခ်2ဦးတနက်နဲ့တိုက်ခတ်တက်ဖြတ်တာခံရတဲ့နောက်မှာဒီကျန်းဖက်တက်ဖြတ်မှုတွေကိုအိန္ဒိယပိုင်ကက်ရှမီးယားက နိုင်ငံရေးသမားတွေကိုလူလားသူကိုဆန့်ကျင်သူတွေကပါခြေခြေပြန့်ပြန့်ရှောက်ချလာကြတာဖြစ်ပါတယ်ဒေတာရဲတွေကတော့ဒီတပ်ဖြတ်မှုတွေဟာကက်ရှမီးယားမှာအိန္ဒိယအုပ်ချုပ်မှုကိုဆန့်ကျင်တဲ့စစ်တွေးကြွတွေရဲ့လက်ချက်လို့ဆွဆွဲပါတယ်ဒီစစ်တွေးကြွတွေဟာပါကစ္စတန်အခြေစိုက်လက်ရှာအီတိဘာအဖွဲ့ရဲ့ကက်ရှမီးယားဒေတာရင်းလှောက်ရှားတဲ့ လူခွန်ရောက်ကိုတန်းတန်းနဲ့ပြစ်ခတ်တပ်ဖြတ်တယ်လို့ရဲကပြောပါတယ်။ဒီနေ့ထဲမှာအခုလိုတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့တဲ့အတွက်အခုချိန်ထိတည်ဆောင်းရသူစုစုပေါင်းက26ဦးရှိပြီဖြစ်ကြောင်းနဲ့သူတို့တပ်ဖြတ်ခဲ့သူတွေထဲမှာမွတ်စလင်20ဦးနဲ့ဟိန္ဒူနဲ့ဆစ်လူနည်းစုဝင်က15ဦးပါတယ်လို့ပြောပါတယ်။ဒါကဒေသခံတွေကြောက်ရွံ့လာစေအောင်ဒေသတွေမတူညီတဲ့အတိုင်းဝိုင်းတွေကြ
Taiwan democracy at Dwele, Kagwe Dwama, Pitello, Taiwan Tamra, Sain Wanga, Teningunima, Doja Labari. Bigger than your binding twin, Dio Silly in the Taiwan Lijong Kagwe is Zonego, Jujo, Wenyao, Piantanga Vino, Kulu, Josu Ladawa. Louis Nazet Donan Shibi, Kuwan Ochoni, Taiwan Ha, Dio Anabine, Jujo Yansa, Chincha Mugo, Majakana Sudru, Kayabari. Dio Garo, Taiwan Ha, Truyen, name me a say bind Kuda Pibi. တနေ့မှာထိုင်ဝမ်ကိုပြန်လည်သိမ်းပိုက်မှာဖြစ်သလိုလိုအပ်ရင်အင်အားသုံးသိမ်းပိုက်သွားမယ်လို့ပြောပါတယ်ကျမတို့ထိုင်ဝမ်ကအောင်မြင်မှုရလေလေတရုတ်နိုင်ငံရဲ့
ဒီယုတ်ကိုထိုင်ဝမ်ကဒူးထောင်မယ်ဆိုတဲ့အဓိပ္ပာယ်မျိုးပန်တက်ရောက်ဘူးလို့လဲသမရဆိုင်ကထပ်လောင်းပြောကြပါတယ်။ဒီယုတ်ရဲ့အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ၊ဖိုင်တိုမီတာ20လေး
ရွှေချရီနေ့ရက်ပြန်နိုင်ရေးပါဝင်ရွှေချရီအတွက်အခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေသူ ARSPH ငင်းချင်းရင်းနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ရွှေချအဖွဲ့အစည်းဥက္ကဋ္ဌဖြစ်သူမိုဟစ်ဦးလာဟာကုဒူပါလောင်ဒုက္ခသည်စခန်းကသူ့ရုံးခန်းပြင်မှာလွန်ခဲ့တဲ့ဆယ်ရက်တုန်းကအမိမသိတနတ်သမားရဲ့ပြစ်ခတ်တပ်ဖြစ်တာခံခဲ့ရတာပါပြစ်ခတ်သူဟာအာဆာရွှေချအဆွင့်အောက်ဖွဲ တာဖြစ်ပါတယ်။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိတော့ဘာမှမလုပ်ဆောင်နိုင်သေးပါဘူး။ရွန်ဂျာခေါင်းဆောင်မိုဟိတ်ဦးလာတတ်ခံတဲ့နောက်ပိုင်းအထူးစစ်ဆင်ရေးအစိပ်ပိုင်းတစ်ခုအနေနဲ့လွန်ခဲ့တဲ့3ရက်အတွင်းဒီစခန်းတွေမှာစီးနင်းမှုကလည်းဖမ်းထားသူ16ယောက်ရှိတယ်လို့အထူးစစ်ဆင်ရေးကိုကြီးကြပ်တဲ့ရဲအယားရှိကပြောပါတယ်။ဦးလာအတက်ခံတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းဖတ်တဲ့ဖမ်းဆီးထားသူ9ဦးတည်းကတဦးကကျူးလွန်ကြောင်းဝန်ခံခဲ့တယ်လို့ data သတင်းတွေမှာဖော်ပြထားပါတယ
်။တိုင်းနိုင်ငံသားတဦးရဲ့အကူအညီနဲ့တိုင်းနိုင်ငံလေနေဆက်ဖြတ်ကျော်တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား10ဦးကိုတိုင်းစစ်တပ်နဲ့ရဲပူးပေါင်းတပ်ဖွဲ့ကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ Nissan Sedan အဖြူရောင်ကားကိုစံခရဗူရီခရိုင်ဆုံးကလေးရတီလန်းစုံစစ်စေးကိတ်မှာမနေ့3နိုင်ရီခွဲအချိန်ရဲကဓာတ်မြစ်ခဲ့ပြီးနောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အဖမ်းခံရသူတွေထဲမှာအမျိုးသား3ဦးအမျိုးသမီး5ဦးပါဝင်တာပါ။သူတို့အားလုံးဖျားသုံးစုကနေစံခရဗူရီမှာရှိတဲ့နေဆက်ကိုဖြတ်ပြီးထိုင်းနိုင်ငံလေးကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။စမုစကွန်ခရိုင်မှာအလုပ်ရမယ်ဆိုပြီးဖျားသုံးစုမှာရှိတဲ့အလုပ်ရှာဖွေရေးအေဂျင်စီကိုတယောက်ဘတ်ငွေ2000ခွဲကနေ28000အထိပေးခဲ့ရပါတယ်။အဖမ်းခံရသူတွေက5ဦးကိုတရားမဝင်ဝင်ရောက်မှုကိုဗစ်ထိန်းချုပ်ရေးစည်းကမ်းချက်တွေကိုချိုးဖောက်မှုခီးသွားလာမှုတွေနဲ့ပုံမှတ်တွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ပ မြန်မာပြည်ကိုကားနဲ့တင်ပြီးခေါ်သွင်းလာတဲ့ထိုင်းလူမျိုးကားမောင်းစီဟာခွန်ထာကတော့အခြားထိုင်းနိုင်ငံသားတူဦးကိုသူကဘတ်2400ပေးပြီးအလုတ်ကန်ရှာဖွေခြင်းနဲ့မြန်မာပြည်ကိုထိုင်းနိုင်ငံထဲတယ်လာခဲ့တာဖြစ်ကြောင်းထွက်ဆိုပါတယ်။အဲ့ဒီထိုင်းကားဆရာကိုတရားဝင်ဝင်ရောက်သူတွေကူညီမှုအတွက်တရားစွဲဆိုခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာသမ္မတရိုဒရီဂိုဒူတာရီနေရာကိုဆက်ခံတဲ့သူကိုမေလာရဲချင်းပတ်မဲ့ရွေးကောက်ပွဲမှာရွေးချယ်ကြမှာဖြစ်ပြီးလူချင်းချီတော့ဝင်ရောက်ရွေးခံတဲ့သူစင်အတိအကျမထုတ်ပြန်သေးပါဘူး။သမ္မတဒူတာရီကတော့6နှစ်တန်းကုံဆုံးတော်မှာဖြစ်ပြီးဖိလစ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေအရသူဟာနောက်တစ်ချီထပ်ရှင်ပြိုင်ခွင့်မရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖိလစ်ပိုင်ဒုသမ္မတလင်နီရိုဘရက်တိုကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးခံမှုကြေညာခဲ့တာဖြစ်ပြီးတော့သမ္မတလောင်းမှတ်ပုံတင်တဲ့နေရာကိုယာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေဝန်ရံသွားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်မှာသမ္မတဟောင်းအာနာရှင်ဖာဒီနန်မန်ကုစ်လိုလူမျိုးနဲ့ဒူတာဒီလိုလူမျိုးတွေတက်မလာအောင်တိုက်ခန့်တွေတဲကတယောက်ယောက်ကိုရွေးချယ်ဖို့အတွက်အတိုက်ခံတွေကြားညီညီညွတ်ညွတ်မဆုံးဖြတ်နိုင်မဲ့ဖြစ်တဲ့နောက်မှာအတိုက်ခံခေါင်းဆောင်တဦးဖြစ်တဲ့လူခွင့်ရဲ့ရှင်နေရိုဘရီဒိုကသမ္မတလောင်းဖြစ်ဒီရွေးကောက်ပွဲမှာရှင်ပြိုင်မှာဖြစ်ကြောင်းကြေညာခဲ့တာဖြစ်ပါတယ်။သမ္မတလောင်းဖြစ်နဲ့ဆင်းတင်သွင်းသူကအယောက်100လောက်ရှိနေပေမဲ့နိုင်ငံရေးကဲခတ်တွေကတော့9ဦး6ဦးလောက်ပဲအဓိကပြိုင်မယ်လို့တွေ့ပါတယ်။ဒီထက်မှာဒီလာဇန်တုံးကသမ္မတလောင်းဖြစ်နဲ့ဝင်ရောက်ရွေးခံမယ်လို့ကြေညာခဲ့တဲ့ကမ္ဘာကျော်လက်ဝေသမားအသက်42နှစ်ရွယ်အထက်လွှတ်တော်မှမန်နီပက်ကီယိုလည်းပါဝင်ပါတယ်။တပ်ပြန်83နှစ်ရှိပြီဖြစ်တဲ့ဖိလစ်ပိုင်ရဲချုပ်ဟောင်းလက်ဆန်46နှစ်ရှိပြီဖြစ်တဲ့မနီလာမြို့တော်ဝင်မိုရန်နိုးနဲ့ဖိလစ်ပိုင်သမ္မတဟောင်းဖာဒီနန်မာကုစ်ရဲ့တူဦးဒီတော်သားဖြစ်သူဖာဒီနန်ဘွန်ဘွန်မာကုစ်တို့လည်းသမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်။ဖိလစ်ပိုင်ရဲ့မေးလာရွေးကောက်ပွဲကအာရှတိုင်းမှာအကြီးမားဆုံးရွေးကောက်ပွဲတစ်ခုဖြစ်ပါတယ်
။ကမ္ဘာ heavyweight လက်ဝှေ့ချန်ပီယံဘောလုပွဲကိုစနေနေ့ညကအမေရိကန်ပြည်ထောင်စုနောက်ဘက်ချန်လက်စ်ဗီဂတ်စ်မြို့မှာကျင်းပခဲ့ပြီးပြည်နိုင်ငံသားတိုက်ဆန်ဖူရီကသူ့ရဲ့အကျိတ်နယ်ရှင်ပြိုင်ဘက်ဖြစ်တဲ့အမေရိကန်နိုင်ငံသားဒေယွန်တေဝိုင်ဒါကို17ချီမြောက်မှာအလဲထိုးအနိုင်ရခဲ့ပါတယ်။ကမ္ဘာပြီးတော့ဒီအလဲထိုးပြီးတော့ကမ္ဘာလက်ဝှေ့ကောင်စီရဲ့ heavy weight champion ဆုကိုဆုခူးသွားပါတယ်။ဆယ်ချီမြောက်အထိသူလဲကိုလဲထိုးခဲ့တာဒီရှိပြီးတော့ဒီ Gypsy King လို့ခေါ်တဲ့ဖူရီက Bronze Bomber လို့တင်စားခေါ်တဲ့ဝိုင်ဒါကိုအလဲထိုးပြီးဒိုင်ပွဲရနဲ့နောက်ဆုံးမှာအနိုင်ရရှိသွားတာဖြစ်ပါတယ်။အသက်33နှစ်အရွယ်ဖူရီကဝိုင်ဒါကိုအခုလိုအလဲထိုးနိုင်လိုက်တဲ့အတွက်သူ့ရဲ့ heavyweight champion ဘွဲ့ကိုဆက်လက်ထိန်းသိမ်းနိုင်ခဲ့တာဖြစ်ပါတယ
်ထိတ်တဲရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရမှာပါထိုင်းတောင်ပိုင်းပြည်နယ်ဆလေးကူမှာအလုံလုံကင်နေရင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိမ့်သိမ်းခံခဲ့ရပြီးလူရဲစီတဲ့မြန်မာနိုင်ငံသား192ဦးကိုထိုင်းအာဏာပိုင်တွေကရနောင်းကနေကော့တောင်းမြို့ကိုအောက်တိုဘာလ10ရက်နေ့မှာပြန်လည်လွှဲပြောင်းခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းနိုင်ငံတောင်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိမ့်သိမ်းခံရပြီးတဲ့နောက်ထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်လူမှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာလူရက်ဆစ်ပေမဲ့နေရက်ပြန်ဝင်မရသေးတဲ့မြန်မာနိုင်ငံသားတွေရှိနေတာပါဒီထဲကလူရက်ဆစ်သူ190ကျော်ကိုရနောင်းကနေကော့တောင်းမြို့ကိုအော်တိုဘာလ10ရက်နေ့ကလဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကော့တောင်းမြို့ရှေ့ပြောင်းလို့သမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်အဲ့တော့
ခုဒီဒီဘုံတော့ကျောင်းမျိုးကြောင့်ကျွန်တော်တို့ဆန်းခံရတဲ့ရှေ့ပြောင်းလို့သမားတွေကိုထောင်းလို့လာတဲ့လူရှိတယ်ပြီးလို့ရှိရင်ယူစာရဆန်းတဲ့မဆိုးတဲ့လူတွေရှိတယ်အဲ့လူတွေကလည်းကျွန်တော်တို့ဒီဟိုလော်ရစ်စေးပေါ့နော်လော်ရစ်စေးတဲ့ပြည်ကိုခေါင်းဝေါင်းတယ်အဲ့တော့ကျွန်တော်တို့ဒီဟာဆိုင်းလောကဟိုကစေးကန်ကြာရောကျွန်တော်တို့ဟိုတော့ကြာရင်ဆွဲပြပေးတာဖြစ်တယ်ကြာကြီးက144 player 10ယောက်မ66ယောက်ကလေးမ10ယောက်အားလုံးပေါင်း190နဲ့10ယောက်ဒီဝယ်ပါမယ်ပိတ်ပါမယ်ရခိုင်ပါမယ်၊မြန်ပါမယ်၊မကွေးပါမယ
်။ဟုတ်ကဲ
့။ပေါ့ပေါင်းပါမယ်။ဟုတ်ကဲ့။အခုရနောင်းချုံမှာလည်းနည်းနည်းပဲကျန်ပြီ။ဒါပေမဲ့လည်းသူတို့ပြန်ပြီးတော့နောက်ကစမ်းတယ်ပို့တော်ပြီးတော့နောက်ထပ်ကြွယ်ဖို့လည်းရှိသေးတယ်၊ပြေးသေးတယ်လို့ပြောတယ်
။အခုတစ်ခေါက်မှာတော့လူမောင်ကမှုနဲ့ပတ်သက်ပြီးဖမ်းဆီးထိန်းသိမ်းခံရတဲ့မွန်ပြည်နယ်ကစစ်တရားအုပ်စုတစုပါဝင်တယ်လို့လည်းပြောပြပါဗျ
။လုံခဲ့တဲ့ဆယ်လလောက်ကရေးလောက်ခံတည်တယ်ဟိုအချို့ကထိုင်းရဲလို့လည်းပြောတယ်ဒီကိရခေါက်ကပါတယ်ဒီခေါက်ကတော့စုံလန်းခွင့်မှာဖမ်းမိတဲ့အုပ်စုတွေပေါ့လေစာရင်းစာနဲ့မဆိုးတာရယ်ခိုးငယ်အုပ်စုရယ်လူမောင်ခိုးအုပ်စုတွေတွေပါတယ်အနေကျင်းပါတယ်အနေကျင်းဆိုတာတော့အများကြီးတော့မဟုတ်ဘူးမော်ပီနေတာစတိယောက်တုံးစုပါတယ်
ဆိုရက်စီပြန်လွတ်လာသူတွေကမွန်ပြည်နယ်၊ရခိုင်ပြည်နယ်၊မကွေးတိုင်း၊တနင်္သာရီတိုင်းကော့တောင်းကလူတွေကိုတော့ကော့တောင်းကကိုဗစ်စောင့်ကြည့်ရေးစင်တာမှာထားပြီးပြန်ပို့ပေးမှာဖြစ်ပြီးထဝယ်နဲ့ဘိတ်ကလူတွေကိုတော့ကားနဲ့တိုက်ရိုက်ပို့ပြီးသူတို့နေထိုင်ရာနေရာရောက်မှကိုဗစ်ကရောဂါနဲ့ပတ်သက်လို့စစ်ဆေးရအပြင်စောင့်ကြည့်ရေးစင်တာဝန်ရမှာပြီးလို့ရမယ်လို့ဆိုပါတယ်။ထိုင်ဘက် September la ga ni de chain aku October la ma de chain pyan le lwe pyaung pi ga da phit par de shin
tan chi sai voe tadin taw ma ee ee ma ye tadin pe po che ko na sin ga ya da phit par de aku ro tadin pat sin khana re ko set tai thau lwin pe ma phit par de a yin song no myama ye swin nwe kan ko na sin cha ya aw ma shin ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတိုးတက်ပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးဟာဆရာနာသိမ်မှုကြောင့်နောက်ပြန်ဆုတ်ကုန်တယ်ပြည်သူတွေဘက်ကရွေးချယ်စရာမရှိဘဲဆက်ပြီးဒေါ်လာသွားမှာဖြစ်တယ်လို့မန္တလေးကနှွေဦးဒေါ်လန်ရေးခေါင်းဆောင်ဒေါက်တာတေဇာဆန်းကပြောပါတယ်ကိုရန်နိုင်မင်းမြန်တင်ပြထားပါတယ်ရှင်မင်္ဂလာပါကုဆိုရင်ကျွန်တော်တို့
စစ်တပ်ကအာဏာသိမ်းတာဟာဆစ်လာကျော်လာခဲ့ပြီကောနော်ဒါပေမဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာပုံမှန်လူထုကလည်းဒီစန့်ကျင်တော်လှန်မှုတွေလူထုလှုပ်ရှားမှုတွေကဆက်ပြီးတော့ရှိနေတုန်းပဲပုံစံလေးပြောင်းလာတယ်ဆိုပေမဲ့လူထုရဲ့စန့်ကျင်မှုတွေကဆက်ပြီးတော့ရှိနေတယ်ဆိုတော့ပထမဆုံးအနေနဲ့ပြောသိချင်တာကအခုလက်ရှိစစ်အာဏာရှင်စန့်ကျင်လူထုလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့
အဲ့ဒါအော်ဒီဆိုရင်လည်းဘယ်လိုလုပ်ခွဲလဲ။ဒီကာလာအာဒီစလာ။ဒါရည်ပြီ။တော်လုံးဒူလူကတနေ့တည့်ရက်တနာရီမှဒီကက်ပါလာမျိုးတွေ့ရပါလား။တော်လုံးဒီစီအာနာတေနေပူရော။ဒီအာနာတေမှုပူရော။လုံးဝလက်မခံဘဲ။နော်။ဒီအာနာတေနေ့အောက်မှာနော်။အသားကြောင်မှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ဒီဒီကာလာစလာကတော်လည်းဒီကာလာစလာက
ကျွန်တော်တို့တော်လည်းတိုက်ပွဲကြီးတာပုံစံမျိုးလုပ်တယ်ကျွန်တော်တို့ကြော်ရည်ရဲ့စမ်းတိုင်းကိုမရောက်မခြင်းကျွန်တော်တို့တက်ပြီးတော့ပြစ်ချက်ပါကြမယ်ဆိုတာအစ်မတန်သိကြနေဖြစ်ပါတယ်လမ်းမတော်ထွက်ဆန္ဒပြတာတွေဟာအရင်လိုမျိုးတော့ဟိုအုံနဲ့ချင်းနဲ့မဟုတ်တော့ပဲနေသွားတဲ့ဆိုပေမဲ့ရှိရောရှိနေတော့မယ် တဖက်မှာလည်းစစ်ကောင်စီကသူတို့ကိုစန့်ကျင်တာစန့်ကျင်တဲ့သူတွေကိုပို့ပြီးတော့ပြင်းထန်တဲ့နှိမ်နှဲလာတယ်စစ်ကောင်စီဘက်ကလည်းသူတို့ကိုတတိုင်းပြည်လုံးကစန့်ကျင်နေတာမဟုတ်ဘူးတချို့မျိုးတွေမှာပဲစန့်ကျင်နေတာဆိုပြီးတော့ပြောတာတွေရှိလာတယ်ဒါအခုနောက်ပိုင်းဒီတော်လိုင်းရဲ့အသွင်ပြောင်းလာတော့ဆန္ဒပြသပိတ်တွေကလည်းအရင်လိုတော့မဟုတ်ပါဗျာဆိုတော့ဒီဆန္ဒပြသပိတ်တွေဆက်ရှိနေဖို့ဘ
ေဦးတော်လည်ကြီးမှာဒီနေ့ပြန်မှာကျွန်တော်တို့တော်လည်ကြီးရဲ့မန္တလေးကိုပေါ့ဗျာကျွန်တော်တို့ကအဓိကမန္တလေးကြီးကျွန်တော်တို့အားမှုကျွန်တော်တို့ကတော့တက်ပါလိမ့်ပါတယ်ပထမတော့ဒီနေ့ပြန်မှာကျွန်တော်ရေးကြည့်လို့ဖြစ်တဲ့ခဏခါခုကံတော်လည်ဖြစ်တဲ့ဆိုင်ပွဲဖြစ်ပါတယ်ဒုတိယနေ့ကကျွန်တော်တို့ရဲ့ဒီဓမ္မဆက်ကစိတ်ဆိုင်ပွဲဖြစ်တယ်တတိယနေ့ကကျွန်တော်တို့ဒီစီရီယံပေါ့တော့ကျွန်တော်တို့ရုံးမတက်ပဲရုံးဖက်ခဲ့တာလေဒီစီရီယံပွဲပေါင်းတဲ့စီရီယံဆိုင်ပွဲဖြစ်တယ်ဒုက္ခအနေနဲ့တော့နိုင်ငံတကာမျက်နှာပါကျွန်တော်တို့ဒီအထွတ်အမြတ်တွေအခုရတိကတရားဝင်ဆိုရဖြစ်တယ်စစ်ကောင်စီကအကြမ်းဖက်အုပ်စုဖြစ်တယ်ဆိုတဲ့တရားဝင်မှုဆိုင်ရာအတန်ငယ်တမန်ငယ်ဆိုင်ပွဲပေါ့နော်ကျင်းသမားနော်ဒါမှမဟုတ်ရင်လည်းကျွန်တော်တို့စစ်ကောင်စီကိုအတိမတ်မပြုဘူးနော်လက်မခံဘူးသူနဲ့အဆက်အသတ်မလုပ်ဘူးဆိုတဲ့ဘူးတရိတ်တယ်ပဲကျွန်တော်တို့ကဒီတော်လိုင်းကြီးရဲ့နောက်ကန်ကြီးငါမတို့အကောင်းကြီးဘူးလို့ဟန်ချက်ကြီးတွေအမှားတွေပေါ့ဒီတော့ကံကြီးရတဲ့သုံးခုကနော်ဒီမန္တလေးတစ်ခုခုအားနေသွားမယ်ဂျိုင်းနေသွားမယ်ကျန်နေပေါ်လေတစ်ခုတော့အပေါ်မှာကျွန်တော်တို့ကပြုလက်ခံတောင်းပါတယ်ဒါကြောင့်ကျွန်တော်တို့ကအရေးတွေတော်တန်ကြီးရဲ့ထောက်ကံကြီးအားလုံးတော်တန်ကြီးကြီးထားတဲ့အားလုံးအားကောင်းတမ်းပါဒီကိုဒီကြီးရဲ့တော့ပထမဆုံးပြောလို့ပါဘုရားခုနေတော့မှတ်ပါတယ်ကျွန်တော်တို့ဒီနေ့အချိန်မှာဓမ္မဆက်ကတပိတ်တိုင်ပွဲတွေကကျွန်တော်တို့ကဖေဖော်ဝါရီမှဒီဝေကာလနဲ့ကျင်းတယ်ဘူပါဝင်ဘူးဒါတို့ကြပါဘာလဲတော်လို့နော်ဟိုအတန်းအတန်းကြီးလေးပေါ့ဘူလူလူကိုပြည့်ပြရတဲ့ကောင်းမရှိသင်္ခါကြီးအောင်ဗျာတော်တော်လက်လက်ဆိုလို့အတူတူကောင်းအောင်မရှိဗျာကျွန်တော်တို့ကတိုင်းပုံလေးကြီးကိုင်းတော့ဒီကလေးကိုင်းတော့လမ်းမဆက်ပါဘူးဒီက ဒီလိုဆိုရင်သနာတွေကိုအင်းချမ်းစွာသနာပြနေတယ်ဟန်ကြီးလူကြီးသနာစစ်ကြီးတစ်ပြည့်ရေရင်သက်သက်ဖြစ်နေတာဟောအင်းเซนดานดีไลท์โดนที่ทําเนี่ยอ่ะมาทําช่วยกันเนี่ยเออโลดเซนดานโดนก็ตลาดจ้ะแต่ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ไอ้ တ
ဲ့ရဲ့တဲ့လုံးပါတော့စစ်ကောင်စီကလာတဲ့ကြေကလို့ပါပြီးခဲ့တဲ့လပိုင်းကပေါ့နော်ကျွန်တော်စစ်ကောင်စီအဖွဲ့ဝင်တယောက်ကိုအင်တာဗျူးရဲ့အခါမှာတော့သူကတော့ပြည်သူတွေအနေနဲ့ညဉ့်ဉန်းသောဆန္ဒပြလို့ရတယ်လို့ပြောတယ်ဒီဆန္ဒပြတဲ့သူတွေအနေနဲ့ဒီအကြမ်းဖက်တာတွေပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးတာတွေမလုပ်ဘူးဆိုရင်စစ်ကောင်စီဘက်ကလည်းဒီလိုမျိုးအကြမ်းဖက်အင်အားသုံးနေနေစရာမလိုဘူးဆိုပြီးတော့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောကိုဒေသာဆန်းအင်းနဲ့ဘယ်လိုပြောကျင်လဲအဲ့တော့ဟုတ်ပါဘူးမင်းတ
ပြောင်းလိုက်တယ်အာသာစကားလိုပဲပြောလို့ပါတယ်တို့တို့ကမန္တလေးမှာဆိုရင်လည်းလုံခဲ့တဲ့ဂျပန်ကြီးရတယ်နော်ဆန္ဒသမဂ္ဂတိအခွင့်ခံရပါနော်တို့တို့ဆန္ဒတော်တကယ်ဆရာပါတော့နော်ရဲကြီးဆရာတော်တွေဦးတည်ဦးတော်နဲ့ဆန္ဒသမဂ္ဂတိကောင်းလို့ရဲကြီးဆက်တဲ့ကျန်းပြီးတော့နော်ရဲဝတ်နေနဲ့နော်စီရင်ပြီးကောင်းရဲကြီးနေမှာမပါဘူးရဲဝတ်နေနဲ့ဆက်နေတဲ့ကျန်းပြီးတယ်ဗျာကားနဲ့ဝင်လိုက်တယ်အင်းနဲ့ဝင်လိုက်ဒါကတော့နမူနာတစ်ခုပဲပြောတာအဲ့ဒါကမျိုးရမကြမ်းခဏဖြစ်တယ်မကြမ်းခဏတော့ကျွန်တော်ခုနကပြောလို့လက်နဲ့ပြတာဆိုလို့ဟောအဲ့လိုတစ်ခါတော့မပါဘူးဗျာနော်တိုင်းပုံပြီးသီတော်ဆန်လေးကြီးနဲ့နော်ကျွန်တော်တို့ဒီချက်လေးနဲ့ဗိတ်ဆိုင်ပွဲလေးနော်ကျွန်တော်တို့ဒီနော်အကြမ်းဖက်ဖို့ရှင်းနေတာကကျွန်တော်တို့ကနော်ဒီဒီမီလိုရဲ့လူသားချက်ဒီနဲ့ကွာတောင်းတူရဲ့ဒီအပိတ်ဒီလိုမျိုးတော့ကောင်းမှာနော်ဒီစက်ကောင်းဒီရဲ့ရဲ့ဆက်ဆက်နော်နေ့နေ့အမြအပိနေအမြသူ့ခဲဒီရဲ့ဆက်ပြက်ဒီရဲ့အပိဒီရဲ့လို့ပဲကျွန်တော်ကပြောကြည့်ပါတယ်အကျိုးခုနကပြောခဲ့တဲ့အဲ့ဒီနော်ဒီစက်ကောင်းဒီဘာပါကပြဝင်နေတဲ့သူ့မယုံဘူးသူ့သူ့ကိုယ်ရဲ့အပိဒီပြီးတော့ဒီနေ့ကျွန်တော်တို့ဂျန်ကောမှာပြည့်တယ်မန်နေမှာပြည့်တယ်ဘယ်ဒီကောင်းဒီကူမှာလိုက်ကြည့်ပါလို့ကျွန်တော်တို့သူ့မလို့ကြုံမှမလဲနော်သူ့ကတော့သူ့ကိုယ်ရဲ့ပြည့်တယ်သူ့မိသားစုဝင်တယ်ပြည့်တယ်ဒါမှတစ်ခုတကယ်ဒီနေ့ပေါ်သိပြီးတော့နော်ဒီလာကြည့်ပါအစ်ထူကြီးကလည်းကျွန်တော်ကတော့ပြောလို့ပါတယ်နော်စစ်ကောင်စီကကျွန်တော်တို့နော်အဲဒီစီကံပဲပြင်ဝဲကမှမလိုက်တာပဲနော်ဒီလမ်းမတက်ကရိတ်ရဲ့ကျဲကျဲဆက်ဆက်နော်စိတ်ဆက်နေရဲ့သူ့ပွဲနေရဲ့စိတ်ဆက်နေရဲ့သူကဆိုတော့နော်သတိတက်တာရတာဒီအောက်အားတွေပတ်တန်းပြီးခိုင်ရမှာအဆုံးကြီးပြီးပါတယ်လို့ပဲပြောလို့ပါတယ်တော့ကျွန်တော်တို့ဒီကြတာကကျွန်တော်တို့ဒီလူတွေကတော့ဘလောက်ပဲအကြမ်းဖက်ပါတယ်စစ်ကောင်စီဘလောက်ပဲစီးကပ်ပါတယ်ကျွန်တော်တို့ရဲ့တိုက်ပွဲဒီနာရီအားလုံးကိုဆက်တော့တော့မှာမဟုတ်ဘူးကျွန်တော်နောက်တော့ပါအောင်သိကြည့်မှာပါဘူးအပိတ်တိုက်ပွဲကကျွန်တော်ဆက်ပြီးတော့ကျင်းဟုံပေါင်းနဲ့ကြည့်နေပါသိကြတယ်လို့ပြောလို့ပါတယ
်ဟုတ်ကဲ့
အတန်သိတော့မှာပေါ့ကျွန်တော်တို့အလံသိတော့မှာပေါ့ပေါ့
ဟုတ်ကဲ့ဒီလိုမျိုးသူတို့ဒီစစ်ကောင်စီဘက်ကအကြမ်းဖက်နေနေတာနဲ့တဆက်သေးပေါ့နော်ကျွန်တော်နောက်တစ်ခုကမေးချင်တာကအခုနောက်ပိုင်းဆိုရင်စစ်ကောင်စီဘက်ကဒီတပ်ဖွဲ့ဝင်တွေကလူတွေကိုဖမ်းနေပြီးရင်နောက်နေ့ကျရင်အလောင်းလာထုတ်ပါဆိုပြီးတော့ပြောတာတွေရှိတယ်အဥပမာတစ်ခုအနေနဲ့ဆိုရင်မန္တလေးကဒီမြို့မတီဝိုင်းကကိုဖက်တီဆိုလည်းဖမ်းသွားပြီးတော့နောက်သူတို့လက်ထဲမှာပဲသေသွားတယ်နောက်ဒါမျိုးဖြစ်တာတွေကတော်တော်များများလည်းရှိတယ်ဗျာဒီပေါ်မှာကိုတီစာဆန်းအနေနဲ့ရောဘလို့မှတ်ချက်ပေးလို့လေ
ဟုတ်ပါတယ်ဒါကျွန်တော်တို့မန်လေးမှာဆိုရင်တော့ကျွန်တော်တို့ဒီနေဖတ်သွားတယ်เนาะဒါကတရင်းနည်းရဲ့အလောင်းသာတည်လေးပါသူ့ဆိုရင်တော့အလောင်းမပြေရဘူးအဲ့ဥမာဒီကတူပတ်တီးတယ်ကျွန်တော်တို့အလောင်းတော်ကြီးမရခဲ့ဘူးเนาะကျိုးပြီးသွားတယ်လို့ဒါလို့မျိုးကိစ္စတွေကမန်လေးအပါအဝင်တနိုင်ငံလုံးမှာဖြစ်နေတယ်เนาะကျွန်တော်တို့အရေးပဲလက်ရသွားတယ်เนาะအနေချင်းဖတ်သွားတယ်ချင်းကြတော့ပြေသွားပြီဒီနေ့ညအခါတော့နောက်နေ့မတက်ဆုံးသွားခဲ့တယ်เนาะသူကပြရတယ်အဲ့ဒီအလောင်းတော်ကျွန်တော်တို့သူ့ကိုနားအဲ့ဒါ၄ပြီးနော်ကျွန်တော်တို့ပြောနေတာကဘယ်တော့မှတက်ပြေသွားမှာဟုတ်တယ်နော်ဘယ်တော့မှကြီးကြောက်သွားမှာဟုတ်တယ်နော်သင်ဘုံခြေလို့မရတဲ့ဒါသူမှုတွေဖြစ်တယ်နော်ဒါဒီကြီးရသေးမှုတွေဖြစ်တယ်လို့ဒါမျိုးတွေကိုကျွန်တော်တို့နော်လူပေကိုအင်မတန်မှခုောက်ခြေတဲ့နော်ဒါသူမှုတွေဖြစ်တယ်လို့ကျွန်တော်ကပြောလို့ရတယ်အဲ့တော့စစ်ကောင်စီကကျွန်တော်တို့ဒါသူမှုရိုးစုံရိုးစုံနေတဲ့အကျဉ်းဖက်ပုံစံဖြစ်တယ်ပါသူရဲ့လုံရက်ကြီးကအင်မတန်ထင်ရှားစွာတက်ပြေကြနေတယ်လို့ပဲ
ဟုတ်ကဲ့အခုနောက်ပိုင်းမှာတော့တနိုင်ငံလုံးလူလူမှာ ลูลูก็ดีคู่กันสิทธิ์ดิบ่ลุลาจ่าเลยสรโหเนี่ยตลอดๆมาลูลูเนี่ยไถ่ไต่ตุ่ยตาดิสิลาเลยสรสึกกองซีอเนเนี่ยดิโลမျိုးลูลูเนี่ยไถ่ไต่เนี่ยอะไรลูลูมาไถ่ไต่ตุ่ยပြီးတော့ลูลูရဲ့คู่กันสิทธิ์ดิเนี่ยတွေးလာနေတဲ့အချိန်လေးပေါ်မှာရောကိုဒီသာဆန်းဘယ်လိုမြင်မိလဲ
ဒါကတော့ဗျာကျွန်တော်တို့ခမန်လေးသားတဲ့ဒီအသိကြီးပမောနီအောင်ဒီလိုလိုပေါ့နော်ကျွန်တော်တို့ကဒီဒါမို့ပြီးတော့ပုံစံနေတဲ့အာနာတီကိုဒါကန်ပြီးတော့ပြန်လဲအန်တုရင်တိုင်ဘုရားကျွန်တော်တို့ရဲ့သမိုင်းကြီးတောင်းတယ်ဒါကျွန်တော်တို့ကတော့ဘွာဒီမတ်ဒီပဲတောင်းတောင်းရင်းရွာကျွန်တော်တို့လူကြီးသိနေတဲ့အဲ့ဒီလမ်းမတ်မှာမိမိတို့ရဲ့လူကြီးခနာတွေတောင်းတယ်ဆိုတော့ကျွန်တော်တို့ပြန်လဲရပ်ပ
ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာရှိပါတယ်ဆိုတော့အခုကျွန်တော်တို့ကနပြောသူပဲအခုဆိုရင်စစ်တပ်အာဏာသိမ်းတာဟာ7လရှိလာခဲ့ပြီ7လကျော်လာခဲ့ပြီဆိုတော့ဒီ7လကျော်ကာလမှာတိုင်းပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရောကိုတေသာဆန်းဘယ်လိုသုံးသပ်ပါသလဲခင်ဗျဟုတ်ပါဗျာကျွန်
တော်တို့နိုင်ငံကတပည့်တဲ့နောက်ပိုင်းမှာကနိုင်ငံကြီးစပြီးတော့နော်ပြည်ထောင်မှုတွေဖောက်ခဲ့တယ်ဆိုတော့နိုင်ငံကြီးပြည်ထောင်မှုတွေနဲ့လူပြည်ပြည်ဝါရေးလူမှုရေးပေါ့လူမှုပြည်ဝါရေးကိုတက်မှုတွေရပ်သွားပြည့်ရပါနော်ဒီတော့ပြည်ဝါရေးပြည်ထောင်တဲ့နိုင်ငံကြီးအလားတူပြည်ညာတော်လူနေမှုတွေအများကြီးဒီတက်စ်တဲ့သူတွေတခုတော့မပြည့်ဘူးနော်အောက်တဲ့နောက်ကမှတွေ့လက်ခဲ့ရတို့တော့ဒါတွေအားလုံးပေါ့ဒီ2018ဖေဖော်ဝါရီလရက်နေ့စစ်အာဏာသိမ်းမှုနော်အားလုံးကိုနောက်ကျဆုံးပြီးလဲအနည်းငယ်လမ်းကိုဘေးပေါ်ဆက်သွားသေးတယ်တော့ရည်ကြည့်လို့ပဲကျွန်တော်ကပြောလို့ဟိုဒီနေ့ဒီမှာလည်းအားလုံးဖြေလိုက်တယ်မြန်မာတက်ငွေဈေးနှုန်းကနော်သမဏံတော့ဘူးပွင့်ကြောက်ပါတယ်ကျွန်တော်နိုင်ငံရဲ့ဒုက္ခကြီးဝါရေးသင်တန်းကတော့ညာအပ်ပါနေကြပါဘူးကျွန်တော်တို့ကကိုရီးယားသားတိုင်းရဲ့အပြည်အဝကရပ်တယ်ကြီးဝါရေးတတိယအကောင်ကြီးထုတ်ရောက်သွားပြီကျွန်တော်ရဟိုဒီတော့အဲ့မှာထုတ်ပြောရမယ်ကျွန်တော်တို့စစ်အာဏာဒီကြောင့်စစ်အာဏာသိမ်းပြီးတော့ကျွန်တော်နိုင်ငံရဲ့လူမှုရေးကြီးဝါရေးအခြေအားတော့များစွာဆုံးရောသွားပြီ။နောက်တော့အားကြီးဆုံးသွားပြီ။ဒါပြောလို့ပါ။ဒါရင်းအားလုံးရဲ့ခုဒီတော့တရားခံတာလည်းဒီစစ်တပ်ရဲ့ဖြစ်တယ်။စစ်အာဏာရှင်ဖြစ်တယ်ဖြစ်တယ်။ဒီစစ်အုပ်စုရဲ့ဖြစ်တယ်။ဟောဟုတ်ပြောလို့ပါလေ။ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ကျွန်တော်တို့ဘလောက်ပဲခက်ခဲပြီးပါလေ။ကျွန်တော်တို့ကြော်ရည်ရဲ့ပန်းနိုင်ကိုရောက်ပြရတာဆက်ပြီးတော့တော်နိုင်ရေးပြီးကိုဒီချက်နေပါဖြစ်တယ်။အဲ့ဒီတိုင်းကဖြစ်နေတဲ့ဒုက္ခဒုက္ခမျိုးစုံရဲ့နော်ခုဒီတော့တည့်ရခံပြီးကျွန်တော်တို့အပိုင်းတွေကတော့စစ်အာဏာအင်းစစ်အာဏာရှင်ဟုတ်ဘူးလေစစ်တယ်လို့ကျွန်တော်တို့ပြောလို့ပ
ါဟုတ်ကဲ့ပါကိုဒီသာဆန်းကျေးဇူးပါပဲအဲ့ဒါဆိုရင
်ဟုတ်ကဲ့ကျေးဇူးကြီးပါတယ်ကျွန်တော်ပါ
ကိုရန်နိုင်စီစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA မြမပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင
်။ VOA ရီကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B, Asia Bing Juru, Channel 103ဒါမှမဟုတ် Thaicom 6 Juru, Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်။ဗီယိုရီအမေရိကန်တန်ရဲ့2020ခုနှစ်အောက်တိုဘာလ17ရက်တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ2540 58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ္တအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြကြတဲ့မြန်မာဆရာသတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။မတ်အင်ဂျင်နိုင်စီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုငူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။အ
ာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဖယ်ထုတ်နိုင်ခြင်းရှိနေကြောင်းမလေးရှားကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမက်သတင်းစာအွန်လိုင်းမှာဆက်ဘစ်စတင်းစတင်ဂျီယိုရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။ကဲရရှုံချခံရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီအပေါ်မှာအာဆီယံအရှိတောင်အာရှနိုင်ငံများအတင်းကြီးအနေနဲ့စိတ်ရှည်မှုအတိုင်းအတာပျောက်ဆုံးနေပြီလို့ဆိုပါရယ်မြန်မာစစ်ကောင်ဆောင်တွေအနေနဲ့အာဆီယံအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်မယ်ဆိုရင်ဒီလာအတွင်းကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာအနေနဲ့ဖယ်ထုတ်ခံရနိုင်တယ်လို့မလေးရှားနိုင်ငံသားဝန်ကြီးတစ်ကအင်္ဂါနေ့ကကြေညာခဲ့ပါရယ်ဖေဖော်ဝါရီလ1ရက်ဆရာနာတင်ပြီးတဲ့နောက်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြက်အတဲကိုဝိုင်းဝန်းဖြည့်ရှင်ဖို့မြန်မာအပါအဝင်အာဆီယံဖွဲ့ဝင်10နိုင်ငံလုံးကဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးအေရဝွန်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အဖြစ်ဩဂုတ်လကသဘောတူရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်စိတ်ပျက်နေတဲ့မလေးရှားနိုင်ငံသားဝင်ကြီးစီဖူဒင်အဗ်ဒူလာကအောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိပြုလုပ်မဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာကိုဖယ်ထုတ်ဖို့အကြံပြုခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြေအနေတစုံတရာတိုးတက်မှုမရှိရင်အာဆီယံထိပ်သီးစည်းဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်ဖို့အခက်အခဲရှိလိမ့်မယ်လို့သူ့ရဲ့ Twitter မှာမလေးရှားနိုင်ငံသားဝန်ကြီးကရေးသားခဲ့ပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရစ်နိုမာဆူဒီကလည်းအင်္ဂါနေ့ကအာဆီယံနိုင်ငံသားဝင်ကြီးများရဲ့အွန်လိုင်းဗီဒီယိုအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာအခြေအနေတွေတိုးတက်လာမှုမရှိတဲ့အပေါ်အာဆီယံအနေနဲ့ပုံမှန်လုံခြုံလုံဆင်အတိုင်းမလုပ်သင့်တော့ဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကဆွေးနွေးခဲ့ကြတယ်လို့ပြောကြားခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်အေရဝွန်ကိုဖမ်းဆီးခံထားရတဲ့အရက်သားခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေးခွင့်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီကအကြောင်းပြန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားဝင်ကြီးတွေကအခုလိုမှတ်ချက်ပေးပြောဆိုခဲ့ကြတာဖြစ်ပါတယ်။အာဆီယံပရိညင်စာတမ်းအရာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုထုတ်ပယ်ဖို့ရက်ဆိုင်ဖို့ဆိုတာမျိုးမပါဝင်ပေမဲ့အပိုက်20မှာဖော်ပြထားတဲ့အရာဆိုရင်စာတမ်းပါအချက်တွေကိုဆူဆူရွရွချိုးပေါက်တာဒါမှမဟုတ်မလိုက်နာပါကဒီကိစ္စကိုဆုံးဖြတ်ဖို့အာဆီယံထိပ်သီးအစည်းအဝေးကိုတင်ပြဖို့ပြဋ္ဌာန်းထားကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်ဒီကွတ်လို့ခေါ်တဲ့တန်တမာရေးမိတ်ဖက်၄နိုင်ငံအနေနဲ့မြမရေးမှာသူတို့ရဲ့ပထဝီနိုင်ငံရေးဩစာအင်အားကိုသုံးနိုင်ကြောင်းခေါင်းစဉ်နဲ့ UAsia Review Online သတင်းမှာဒေါက်တာအဇင်းအိဗရာဟင်ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ American, Japan, Australia နဲ့ India စတဲ့မိတ်ဖက်၄နိုင်ငံရဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာမြောက်ဆွေးနွေးပွဲဟာ2009ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးအင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ရဲ့မဟာမိတ်တွေအပေါ်တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်ဖို့ရည်ရွယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီကွတ်ရဲ့ဥတီချက်ဟာတရုတ်ကိစ္စဖြစ်ဆက်ပြီးရှိနေပေမဲ့ဒေတာရင်းပုံမှန်ကျင်းတဲ့အကျိုးစီးပွားကိစ္စတွေကိုဆွေးနွေးဖလှယ်ကြတယ်လို့သူတို့ရင်ဆိုင်နေရတဲ့ပြဿနာများစွာတွေကတချို့ကိုချက်ချင်းစီမံခန့်ခွဲဖို့လဲဆွေးနွေးကြတာပါ။ဒါပေမဲ့လေအားလုံးထက်အရေးကြီးတာကတော့မြန်မာနိုင်ငံကပြဿနာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့အရက်သားပြည်သူတွေကြားဖြစ်ပွားနေတဲ့ပဋိပက္ခဟာဒေသတစ်ခုလုံးရဲ့တည်ငြိမ်ရေးကိုကြီးမားတဲ့အန္တရာယ်ဖြစ်ချိန်ချောက်နေပါတယ်ဒီမိုကရေစီလိုလားသူတွေဘက်ကိုအနောက်အစုကထောက်ခံတယ်လို့မြင်တဲ့နေရာမှာသူတို့နဲ့ဆန့်ကျင်ဘက်အဖြစ်တရုတ်ကစစ်ကောင်စီကိုအလိုလျောက်ထောက်ခံတဲ့အနေအထားတော့မရှိဘူးလို့ဆိုပါရယ်စစ်ကောင်စီအနေနဲ့ရေရှည်တည်တံ့ဖို့မရှိဘူးလို့တရုတ်အစိုးရကမြင်နေတာကြောင့်ဒေတာရင်းတည်ငြိမ်ရေးနဲ့သူတို့ရဲ့ခေတ်သစ်ပိုးလမ်းမှစီမံကိန်းရင်းနှီးမြှုပ်နှံမှုတွေအတွက်ပြဿနာဖြစ်ရှိနေတာပါ။ဒါပေမဲ့လည်းသူတို့အနေနဲ့ကြိုတင်သတိထားတဲ့အနေနဲ့ ဘက်တဘက်ကိုပေါ်ပေါ်ထင်ထင်ထောက်ခံတာမျိုးကိုရှောင်ရှားနေတာဖြစ်တယ်လို့ဆိုပါတယ်။ရေပုံရအဖြစ်အခုပဋိပက္ခမှာဆေးအုပ်စုဘက်ကအနိုင်ရဖို့မရှိပေမဲ့အခြေချရှေလိမ့်မယ်လို့တော့နိုင်ငံတကာလေလာစောင့်ကြည့်သူတွေဘက်ကတသမတ်သေးတုံ့တက်ကြတယ်လို့ဆိုပါတယ်။အနည်းဆုံးတော့စစ်ကောင်းဆောင်တွေဟာတရားဝင်အစိုးရစီကအာဏာကိုထိန်းချုပ်ဖို့စူးစမ်းနေတယ်တွေ့
နောက်ဆုံးအနေနဲ့တင်ပြမှာကမြန်မာစီးပွားရေးကြာဆင်းနေတာနဲ့အမျှခရစ်တိုဒီဂျစ်တယ်ငွေကြေးစနစ်ဟာနိုင်ငံရဲ့ဘဏ္ဍာရေးဆိုင်ရာအကျက်အတဲလွတ်မြောက်ရာလမ်းကြောင်းအဖြစ်တချို့ကမြင်ကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ KR Asia Digital Media သတင်း online မှာဖော်ပြထားတဲ့စာအုပ်ဖြစ်ပါတယ်။ဖေဖော်ဝါရီလဆက်ရနာတင်ပြီးတဲ့နောက်စစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီးနှိမ်နှင်းမှုတွေကနေလွတ်မြောက်ဖို့ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာသူတွေတဲ့ social media မှာလူသိများတဲ့ကိုဝင်းကိုကိုအောင်အကြောင်းဖော်ပြထားရမှာပန်ရန်ထုတ်ခံထားရပြီးဘဏ်အကောင့်တွေလည်းတင်းခံထားရသူတအုပ်အနေနဲ့ဘဏ်ကောက်ရောက်ချိန်မှာလက်ထဲပတ်စံမရှိပေမဲ့ 2000 ခုနှစ်အစောပိုင်းကာလဒီဂျစ်တယ်ငွေကြေးတစ်ခုဖြစ်တဲ့ဘစ်ကွိုင်းဒေါ်လာ100ကိုဝယ်ထားတဲ့အတွက်ဘဏ်ကောက်မှာနေဖို့သူပြန်ရောင်းချိန်မှာဒေါ်လာ900ရရှိခဲ့တာဟာအတော်လေးကိုအထောက်အကူဖြစ်ခဲ့ကြောင်းအစားချရေးထားပါတယ်။ ကိုဝင်းကိုကိုအောင်လိုပဲမြန်မာအတော်များများဟာဗဟိုချုပ်ကင်မှုရှော့ချထားတဲ့ဘစ်ကွိုင်းလိုဒီဂျစ်တယ်ငွေကြေးအရောင်းအဝယ်တွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကစတင်ဆန့်သက်လုပ်ကင်ခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း2021ပြည့်မီလမှာမြန်မာဗဟိုဘဏ်ကနေနိုင်ငံတွင်းမှာခရစ်တိုကာရန်စီကိုသုံးခွင့်မပြုကြောင်းကြေညာခဲ့တယ်လို့ပြည်သူတွေအနေနဲ့ဒီဂျစ်တယ်ငွေကြေးအရောင်းအဝယ်တွေ digital ngwe jee snit ko phan ni bo myaw lin chan ne MYD Myanmar dollar siman gain ko sa tin ga de lo su ba de Myanmar dollar ko na no lo kho de 2015 khu ni ka phan di ga de tatiya myo set cryptocurrency digital ngwe jee snit paw ma a che khan tha pi American dollar 9000 ne sa tin yin ni myoun nan ga chaung le a myi ma pho lo de Myanmar dollar siman gain ma pa win tu tu ga KR Asia ko pyo ja ga de lo su ba de Myanmar dollar nano ha bitcoin lo acha cryptocurrency re ne sin tu pi 110 billion coin tambo thi kan tat tha de lo tu ga pyo ba de ana thain ni tala acha ka de ga Myanmar dollar digital ngwe jee siman gain ko sa tin ga chaung ai lu ga pyo ja ga de lo su ba de MYD လို့ခေါ်တဲ့ digital မြန်မာဒေါ်လာစီမံကိန်းရဲ့စက္ကူဖြူစာတဲ့အရာ MYD ဟာမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးကိုပံ့ပိုးဖို့လှုပ်ထားတဲ့လွတ်လပ်တဲ့တတိယမျိုးဆက် cryptocurrency ဖြစ်တယ်လို့ဆိုပါရယ်အခုလို့ MYD ရဲ့ digital coin တွေကိုလက်ဝယ်ထားရှိဖို့ဆိုရင်30သူတွေအနေနဲ့ Google Play Store နဲ့ Apple App Store application တွေမှာ MYD အကောင့်ဖွင့်ဖို့လိုအပ်ကြောင်းလည်းစောင်းမမှာဖော်ပြထားပါတယ်ရှင်
ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင
်မိုင်းအင်ချင်းနိုင်စီစဉ်တင်ဆက်ခဲ့တဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့မြန်မာသတင်းဆိုင်ရာကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့မြန်မာပြည်ကပေးစာကိုနားဆင်ရအောင်ပါမအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
ရဲ့ကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံနေဖြစ်ပါစေတော်ရရှင်ပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်တော့တော်ရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျမတို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောတော်ရရှင်နေတော်တော်များများကျမတို့ရဲ့အီးမေးလ်ကိုလည်းစာရေးပြီးတော့ပို့ကြတာလေးရှိပါသေးရှင်အဲ့စာတွေကိုကျမပြန်ချပေးသွားချင်ပါသေးမင်္ဂလာပါ VOE မြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးမယ်ရေးမယ်နဲ့အခုကာလသတင်းတွေဖိုက်ရတခြားသောကိစ္စတွေနဲ့မရေးပြတာအခုတော့ပထမဆုံးချိန်ရေးလိုက်ပါပြီဗျာဆိုတော့တော်ရရှင်ကိုနေသူရင်ကတော့အရင်တစ်ခေါက်ရွှေဝါရောင်တော်လန်ရေးဖြစ်ချိန်တော့ကစပြီးတော့ VOE ကိုနားဆင်လာပါဦးမှာ
V
VOA ကိုရေဒီယိုကနေနားဆင်ခဲ့တာ2009ကနေ2010အထိပေါ့နောက်အင်တာနက်အဆင်ပြေလာတော့ရေဒီယိုနဲ့ဝေးခဲ့ရကနေဖေဖော်ဝါရီ1ရက်နေ့မှာပြန်ဝယ်ပြီးအင်တာနက်မရရင်ရေဒီယိုအင်တာနက်ရရင် Facebook ကနေအမြဲနားဆင်ဖြစ်ပါတယ်သတင်းကဏ္ဍဆုံဆုံလင်လင်နဲ့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာမှာအစီအစဉ်မှာလဲလက်ရှိအခြေအနေတွေနဲ့ကိုက်ညီတဲ့သတင်းလေးတွေလွှင့်ပေးလို့ကြီးစုပါဗျာကျွန်တော်နှစ်ခုတောင်းဆိုချင်ပါတယ်ပထမတစ်ခုကဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့ဥကျော်ဇန်သာတို့ရဲ့မြန်မာရေးသုံးသက်ချက်တွေကို Facebook မှာဗီဒီယိုအပိုင်းတသက်ထပ်တင်ပေးပါအောင်ခင်ဗျာနောက်တစ်ခုကတော့ RCSS နဲ့ SSBB တာဝန်ရှိသူတွေကိုလက်ရှိအခြေအနေတွေအချင်းချင်းတင်းမာမှုတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နီယာဖြစ်ဖြစ်ကိုကျော်ကျော်သိန်းဖြစ်ဖြစ်အင်တာဗျူးပေးပါအောင်ဗျာသူတို့နှစ်ဦးအင်တာဗျူးတွေကတည်ကျင်တာတွေနဲ့ထပ်တူကြအောင်မေးနိုင်လို့ပါကျေးဇူးပါဗျာ
ကိုနေသူတွေမင်းမြန်ရဲ့အစီအစဉ်မှာမေးပေးဖို့ပြောလာပါသေးတယ်ဟုတ်ကဲ့သူတို့ကိုပြောပြပါမယ်ရှင်။ဒါနဲ့ကျမတို့ viewer ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ဥကျော်ဇန်သားရဲ့မြမရေးသုံးသက်ချက်တို့ကိုလည်း Facebook မှာ video ပိုင်းနဲ့တက်တက်တင်ပေးပါဆိုလို့သူတို့အစီအစဉ်တွေကကျမတို့ radio မှာထုတ်လွှင့်တဲ့အစီအစဉ်လေးဖြစ်ပါလေ။အဲဒါမလို့ video နဲ့တင်ပေးဖို့ video ကျမတို့ဒီ video အစီအစဉ်မဟုတ်ပါဘူးနော်။အခုသူတို့အစီအစဉ်တွေကိုကိုနေသူရင်တို့ရုံမြင့်တန်ကြားကလည်းကြည့်နေလို့ရတယ်ဆိုတော့ကကျမတို့ကဒီ radio on television ဆိုပြီးတော့ကျမတို့ radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတာဖြစ်လို့ပါ။ဒါကြောင့်မို့ကျမတို့သတင်းကြေညာတဲ့သူတွေ live ထုတ်လွှင့်ပေးတာတွေကိုမြင်နိုင်ပါတယ်။ဒါမဲ့လေခုနကတော့ကျမပြောသလိုပဲဟိုဥအောင်ခင်မြမအရေးသုံးသက်ချက်နောက်ပြီးတော့ဒီ Angel Johnson ပါရဲ့မြမအရေးသုံးသက်ချက်နောက်တစ်ခုကျမရဲ့ဒီမြမပြီကပေးစာများဒီလိုအစီအစဉ်တွေကတော့ကျမတို့ radio တက်တက်အတွက်ဖန်တီးတဲ့အစီအစဉ်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီအစီအစဉ်ဒီမှာဆိုရင်တော့ဗီဒီယိုမရှိပါဘူးရှင်။ဒါကြောင့်မို့ဗီဒီယိုကိုတက်တက်တင်ပေးလို့မရပါဘူး။ဒါပေမဲ့လည်း Facebook မှာတော့ဒီအစီအစဉ်ဒီကိုပြန်ပြောင်းနားထောင်လို့ရပါတယ်နော်။ဒါနဲ့ကျမတို့ viewer ကထုတ်လွှင့်ပေးတဲ့အစီအစဉ်ဒီကိုရေဒီယိုရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူလူမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအားလုံးသိပါရဲ့နော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့တော်ရရှင်ကလူလူမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်က VOE ကိုရေဒီယိုကနေမနေ့တိုင်းအမြဲတမ်းထောင်နေကြပါ VOE အဖွဲ့သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ VOE နဲ့ RFA ကနေထုတ်လွှင့်နေတဲ့လူလူမိတ်ဆွေအစီအစဉ်ကိုPSI စက်ကနေကြည့်လို့ရနိုင်တယ်လို့သိရပါတယ်။ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါ။ဗီဒီယိုကနေလိုင်းထည့်နည်းကြေညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖန်းထားပါတယ်။အတန်ကမကြည့်တော့အဆင်မပြေဘူး VOE ရေ။ဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်တန်လိုင်းကိုလိုင်းထည့်နည်းလေးပုံလေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် VOE ရေ။ကျေးဇူးမမေ့ပါဘူးနော်။VOE ရဲ့အကူအညီကိုစောင့်နေပါမယ်
။ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထဲရမလဲမေးလာလို့ line ထဲပုံကတော့ကျမလုံးဝမသိတာပါ။ဒါမဲ့ line တွေကိုပြန်ပြီးတော့ပြောပြပေးနိုင်ပါသေး။ line ထဲနီးကြောင်ကြတာလဲကြားလိုက်တယ်လို့ဒီတော်ရရှင်ပြောလာလို့ကျမစိတ်ချင်တော့ line တွေကိုဘလို့ရိုက်ပြီးထဲရမလဲဆိုတာထက် line number တွေကိုပြန်သိချင်တယ်လို့ယူဆမိပါတယ်။ကျမတို့လူထုမိတ်ဆွေရုပ်တန် line ကိုဖမ်းယူကြည့်ရှုချင်တယ်ဆိုရင် Utel Set 70B Asia Pin Juru channel number က101ဒါမှမဟုတ်ရင်လည်း Tiger 6 Juru channel number က123ဖြစ်ပါလိမ့်ရှင် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျွန်မ download frequency တို့ဘာလို့ပေါ်တော့အဲ့ဒါတွေကိုကျွန်မ online ကပို့ပေးလိုက်ပါမယ်ကျွန်မတို့ရဲ့ video ရဲ့အဓိကပင်မ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့ကျွန်မတို့ရဲ့ internet ဆာမျက်နှာမှာလည်းတွားကြည့်နိုင်ပါတယ်အဲ့ကျမတို့ရဲ့အဓိကပင်မအင်တာနက်ဆာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကိုရေဒီယိုနဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်။အဲ့နေရာလေးကိုတွားနှိပ်လိုက်တာနဲ့ကျမတို့လူလူမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စရာနောက်ပြီးတော့ကျမတို့ရဲ့ဒီလူလူမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့လူလူဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျမတို့ရေးပြီးတော့တင်ထားပေးပါရစေ။ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်။ကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ကြီးကိုယ်ဝိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။ပြည်သူတွေအားလုံးငန့်နေကြပါပြီလို့ရေးလာတဲ့တော်ရရှင်ကတော့
VOE ရေးပြည်သူတွေငန့်နေကြပါပြီဗျာ
စစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ်ရှိတာလေးတွေထုတ်ရောင်းကြပေါင်းကြနှံကြချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်းစရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီဒါတွေဟာလက်တလောအစဉ်ပြေကြပေမဲ့ရေရှည်မှာမဖြစ်နိုင်ပါဘူးစီဝါကြီးတွေကလည်းအကြီးအကျယ်ကြာဆင်းနေတယ်လို့တနေ့တနေ့ဈေးဥမပေါက်တဲ့နေ့တွေထောင်ဝန်းချက်ဖို့လောက်ရာကနန်းချက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေဘဝကျောင်းတွေပိတ်ထားတော့ပိုဆိုးပါတယ်။ကုန်စည်နှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီ။ဒီလိုသာနိုင်ငံရေးအခြေအနေဆိုးဝါးနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေအနေဟာမတွေးဝင့်စရာပါပဲ
။အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးတော်ရရှင်ရေးလာတာပါ။နောက်ထပ်တော်ရရှင်တစ်ယောက်ကတော့မင်္ဂလာပါမေရီတနာကျွန်နဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ
်မင်္ဂလာပါမေရီတနာကျွန်နဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေကျွန်တော်ကအောင်ပဒန်းပါကချင်တိုင်းသားပါကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာတိန်ပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖန်စီမြင်ပန်းနှိပ်စက်တက်ဖြတ်တာအခုမှမဟုတ်ပါဘူးဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖန်စီမြင်ပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းနာဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေတ်မာဆာလာခေတ်နာဝတာနာဖခေတ်ကနေယနေ့ထိတိုင်မှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းနာတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းနာတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်မျိုးပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့တိုင်းရင်းသားတွေကခက်အဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစစ်အစိုးရရဲ့ဒီရဲရဲဆက်ဆက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနေတပြားလူတွေအားလုံးတက်တဲ့ဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရရင်ဆိုတော့လည်းပြောနေကြပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရက်ချင်ပါတယ်။ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးချင်ပါတယ်ရှင်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော် VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bamis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bamis news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Shinesi ကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဒေတောင်းလာတဲ့ဒေါ်ရရှင်တွေအတွက်အချိန်ပေးချင်ပါတယ်။ VOA အဖွဲ့သားတွေအားလုံးကိုယနေ့အညာချစ်ခင်လေးပါ။ကျွန်တော်ယနေ့မှခံစားနေရတဲ့တခြင်းလေးတောင်းချင်ပါတယ်။ဆိုပြီးတော့ရေးလာတဲ့ဒေါ်ရရှင်ကတော့မိုးမိုးဖြစ်ပါတယ်။အခုတော့သူအဝေးတနေရာကိုရောက်နေပါတယ်။သူကအဝေးရောက်မိတ်ဆွေတွေအားလုံးအတွက်ဇော်ဝင်းထွတ်သူဆိုထားတဲ့ကောင်းငင်မေမေဆိုတဲ့တခြင်းလေးနဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီတော့ရဆင်တောင်းဆိုထားတဲ့တခြင်းလေးကိုအားလုံးတွေမြစ်တာဒီလက်ဆောင်ဖွင့်ပြပေးခြင်းပါရနော်။ဇော်ဝင်းထွတ်သူဆိုထားတဲ့ကောင်းငင်မေမေဆိုတဲ့တခြင်းကိုအဝေးရောက်မမွန်းနဲ့သူတေးတောင်းပေးတဲ့သူတွေအားလုံးနောက်ပြီးတော့ VOA ပရိသတ်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးရှင်။Yeah. တီဆိုထားတဲ့ကောင်းကင်ဘုံရဲ့ဆက်ရက်တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသခြင်းတောင်းလာတွေကိုတင်းနေဝင်နေကြပိုင်းနဲ့တင်းနေလာနေမတဲ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအခြေချင်းကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ဖွင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးနားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်ရဲ့အားလုံးရှင်နေချင်ကြပါတယ
အေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုကတော့သတင်းတွေထဲကသုတပတ်ဆင်ခဏကိုနားဆင်ရအောင်ပါ။ဒီသတင်းပတ်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဂါဗီနဲ့ UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့တွေပူးတွဲပြီးမြန်မာနိုင်ငံမှာကိုဗစ်90ကောက်ွယ်စည်းထိုးတဲ့လုပ်ငန်းအရှိန်မြှင့်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေကြောင်းကုလသမဂ္ဂအဖွဲ့တွေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အဲ့ဒီသတင်းတွေထဲမှာပါတဲ့ဂါဗီဆိုတဲ့အဖွဲ့အကြောင်းမညွညွလွင်ပြောပြပေးထားပါတယ်ရှင
် Global Alliance for Vaccines and Immunization အတူကောက်ဂါဗီလို့ဆိုတဲ့အဖွဲ့ဟာကမ္ဘာအနှံ့ငါနိုင်ငံတချို့မှာလိုအပ်နေတဲ့ကာကွယ်ဆေးတွေရရှိနိုင်မှုတခြားအဖွဲ့အစည်းကြီးတွေပုဂ္ဂလိကလူပုဂ္ဂိုလ်တွေနဲ့မိဖက်ပြုကူညီပေးနေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်လူသားရေးယောဂဘေးဆိုးတွေကအကာအကွယ်ပေးနိုင်မဲ့ကာကွယ်ဆေးတွေကိုသာရူညီမျှရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဓိကဆောင်ရွက်နေတာဖြစ်ပြီးအခုချိန်ထိဆိုရင်မြန်မာနိုင်ငံအပါအဝင်ဆင်းရဲတဲ့နိုင်ငံစီးပွားရေးတိုးတက်မှုနှေးကွေးတဲ့နိုင်ငံတွေကကလေးငယ်ပေါင်း3,800ကျော်အတွေ့လိုအပ်တဲ့ကာကွယ်ဆေးတွေကိုကူညီပံ့ပိုးပေးနိုင်ခဲ့တဲ့အပြင်အနာဂတ်မှာတည်ဆုံးနိုင်ပွဲရှိတဲ့လူအသက်ပေါင်း14သန်းကျော်ရဲ့အသက်တွေကိုလည်းကာကွယ်နိုင်ခဲ့တယ်လို့ဂါဗီကပြောဆိုထားပါတယ်။2000မှာစတင်ကျင်းပခဲ့တဲ့ဂါဗီဖွဲ့ကြီးမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF ကမ္ဘာ့ကလေးများရန်ပုံငွေအဖွဲ့ကမ္ဘာ့ဘဏ်Bill and Melinda Gates Foundation တို့ကအဓိကဦးဆောင်ပါဝင်ပြီးအလှူရှင်နိုင်ငံတွေကအစိုးရတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေပုဂ္ဂလိကအလှူရှင်တွေစေဝါထုတ်လုပ်တဲ့ကုမ္ပဏီကြီးတွေသုတေသနအေဂျင်စီတွေနဲ့လက်တွဲပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ဂါဗီရဲ့လုပ်ငန်းစဉ်တွေကိုကြီးကြပ်ရေးဆွဲအကောင့်ထည့်ဖို့လှုပ်ဆောင်မှုအတွေ့ဥက္ကဋ္ဌတဦးနဲ့အုပ်ချုပ်မှုဘုတ်အဖွဲ့ဝင်18ဦးရှိပါတယ်။ဒီထဲမှာ UNICEFWHO, World Bank နဲ့ Bill and Melinda Gates Foundation တို့ဟာအမြဲတမ်းဗဟုအဖွဲ့ဝင်တွေဖြစ်ပြီးစံတဲ့နေရာတွေကိုတော့တခြားပါဝင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကနေရွေးချယ်ကြပါတယ်။ဂါဗီအနေနဲ့2014ကနေ2019အတွင်းစုံစုနာ၊မေးခံယောဂါ၊ကြက်ညာ၊အသည်းရောင်တဝါဘီပို Hemophilus Influenza Type B HIV Bacteria ကြောင့်ဖြစ်တဲ့ဖျားနာယောဂါစားရကူးစက်ယောဂါ၅မျိုးကိုကာကွယ်ပေးနိုင်မဲ့ Pentavalent Vaccine လို့ခေါ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း83နိုင်ငံကကလေးငယ်ပေါင်း
918တန်းကိုထိုးပေးနိုင်ခဲ့ပါတယ်။ဒါအပြင် DTP3 လို့ခေါ်တဲ့စုံစုံနာမေးခိုင်နဲ့စက်ညာ၃မျိုးပေါင်းကာကွယ်ဆေးကိုလည်းကမ္ဘာစီးရဲတဲ့နိုင်ငံပေါင်း68နိုင်ငံကကလေးငယ်တွေကိုထိုးနှံပေးခဲ့တာပါ။ကာဗီဟာကမ္ဘာအနှံ့ကဥဆက်ရောဂါတွေကာကွယ်နိုင်မဲ့ကာကွယ်ဆေးလိုအပ်တဲ့ကလေးငယ်တွေအတွက်သာမကအရွယ်ရောက်ပြီးသူတွေအတွက်လည်းလိုအပ်တဲ့ကူးစက်ရောဂါကာကွယ်ဆေးကူးစက်ရောဂါကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကျန်းမာရေးဆောင်ရှောက်မှုတွေအတွက်လည်းအကူအညီပေးနေတာဖြစ်ပါတယ်လက်တလုံးမှာလဲကိုဗစ်ကာကွယ်ဆေးထောက်ပံ့မှုအစီအစဉ်ကြီးတစ်ခုဖြစ်တဲ့ COVAX အစီအစဉ်မှာဂါဗီဟာအရေးအကြီးဆုံးကဏ္ဍကနေပါဝင်ပြီးအရေးပါတဲ့ထောက်တိုင်ကြီးတစ်ခုဖြစ်ရှိနေတာပါအခုဆိုရင်ဂါဗီရဲ့ကူညီထောက်ပံ့မှုတွေကြောင့်ကမ္ဘာပေါ်ကကလေးလူဦးရေတဝက်နီးပါးဟာကူးစက်ရောဂါဖြစ်ပွားမှုနဲ့ကူးစက်ရောဂါကြောင့်သေဆုံးရမှုတွေကနေကာကွယ်ပေးနိုင်ခဲ့ပြီလို့လဲပြောဆိုထားပါတယ်ရှင်
မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ခါသုတသတင်းဖတ်ရှင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်ဟင်လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုကတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင
်ဥရောပနိုင်ငံရဲ့သမားတွေအနေနဲ့ဖန်လုံရင်တန်းဝင်လျှော့ချရဲ့အပါအဝင်ကမ္ဘာကြီးပုံလွှင့်လာမှုတွေတည်တည်ချာချာမူဝါဒတွေချလာအောင်တွန်းအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့ဥရုယားဒီဆိုင်ရာညီလာခံမတိုင်ခင်ပြုလုပ်တဲ့ဆန္ဒပြပွဲမှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကလမ်းမတွေပေါ်မှာလူပေါင်း 2,000 ခွဲလောက်ချီတက်ဆန္ဒပြကြတာပါ။အောက်တိုဘာ31ရက်ဂလတ်စကိုမှာကျင်းပတဲ့ကုလသမဂ္ဂဥရုယားဒီဆိုင်ရာညီလာခံမတိုင်ခင်အကြီးမားဆုံးဆန္ဒပြပွဲဖြစ်လာစေဖို့ရည်ရွယ်ပြီး Greenpeace, Oxfam, ကုန်သွယ်ရေးသမဂ္ဂတွေနဲ့တဘာဝဝန်ကျင်ဆိုင်ရာအပါအဝင် NGO အဖွဲ့ပေါင်း80လောက်ကကျင်းပပြုလုပ်တာဖြစ်ပါတယ်။ထိုင်ဝမ်နေနဲ့တရုတ်ပြည်မကြီးကိုဘယ်တော့မှဒုထောက်မှာမဟုတ်သလိုထိုင်ဝမ်ဒီမိုကရေစီအတွက်လည်းကာကွယ်သွားမှာဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်စစ်လေယာဉ်တွေထိုင်ဝမ်လီကောင်ကာကွယ်ရေးဇုံထဲကိုကျူးကျော်ဝင်ရောက်ပြန်တန်းခဲ့ပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တာပါလူဦးရေ23သန်းရှိပြီးကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ဟာတရုတ်အာဏာပိုင်ရဲ့ကျူးကျော်ရန်စက်ချင်းချမှုကိုမကြာခဏဆိုလိုခံနေရတာဖြစ်ပါတယ်တရုတ်ကထိုင်ဝမ်ဟာသူတို့ရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်ပြီးတနည်းမှာထိုင်ဝမ်ကိုပြန်လည်သိမ်းပိုက်မှာဖြစ်တယ်လို့လူအရင်အင်အားသုံးသိမ်းပတ်သွားမယ်လို့ပြောကြားထားတာပါဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းမှာရ ेंजर ခေါင်းဆောင်မိုဟစ်ဦးလာအသက်ဖြတ်ခံခဲ့ရတဲ့နောက်ပိုင်းအထူးစစ်ဆင်ရေးအစိတ်ပိုင်းတစ်ခုအနေနဲ့လွန်ခဲ့တဲ့3ရက်အတွင်းဒုက္ခသည်စခန်းတွေမှာဝင်ရောက်ရှာဖွေဆင်းနှင်းမှုတွေကနေဖမ်းဆီးထားသူ16ယောက်ရှိတယ်လို့အထူးစစ်ဆင်ရေးကိုကြီးကြပ်တဲ့အရေးယာရှိကပြောပါတယ်ဒါပေမဲ့အခုဖမ်းဆီးထားသူတွေဟာဥဥလာအသက်ခံမှုနဲ့ပတ်သက်မှုမရှိတယ်လို့ဒုက္ခသည်စခန်းတွေမှာလည်းအာဆာအဖွဲ့လှုပ်ရှားမှုမရှိဘူးလို့ပြောပါတယ်။ထိုင်းနိုင်ငံသားတဦးရဲ့အကူအညီနဲ့ထိုင်းနိုင်ငံထဲနေဆက်ဖြတ်ချော်ပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၈ဦးကိုထိုင်းစစ်တပ်နဲ့ရဲပူးပေါင်းတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်လက်ချီတာရှိကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်ဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျွန်မ thank you ထိုက်ပ
This program has come to you from